မင်္ဂလာပါရှင် VOA ရဲ့ဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်အတည်းနောက်ဒေါ်လာဈေးတက်ပြီးတော့မြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတာနောက်ငွေဖောင်းပွားမှုတွေကြောင့်ကုန်စည်နှုန်းအဆမတန်တက်နေတာတွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD ဥဆောင်တဲ့အစိုးရအနေနဲ့ဘယ်လိုမူဝါဒတွေချမှတ်တင်တယ်လဲစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်ရလအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုကျွန်တော်တို့အပြုသဘောနဲ့အကြံပေးဆွေးနွေးကြမှာဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဆရာခင်မောင်ညိုဘောဂဗီရစီးပွားရေးပညာရှင်ပေါ့နော်နောက်တစ်ယောက်ကတော့ UMSCCI လို့ခေါ်တဲ့မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့တွေ့ရမှုဦးအေးလွင်နောက်တစ်ယောက်ကတော့ NLD စီးပွားရေးအကြံပေးကော်မတီဝင်ဦးမင်းခင်လို့ဖြစ်ကြပါတယ်အဲ့တော့NLD ဥဆောင်တဲ့အစိုးရအသည့်ဆိုတော့ကျွန်မပထမဆုံးပြောပြချင်တာကတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနေပြည်တော်လွှတ်တော်အဆောက်အုံဝင်းအတွက်မှာအော်တိုဘာလာတရက်နေ့ကတရားဥပဒေစိုးမိုးရေးနဲ့တည်ငင်အေဂျင်စီကော်မတီရုံးကမှသူမီဒီယာတွေနဲ့တွေ့လို့ကပြောခဲ့တာလို့ကျွန်မဖတ်ပြချင်ပါတယ်။ဒါကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားလို့ပြောရမှာပေါ့နော်။ဒေါအောင်ဆန်းစုကြည်ရဲ့သဘောထားဆိုတဲ့နေရာမှာဒီ NLD ဥဆောင်တဲ့အစိုးရရဲ့မူဝါဒလို့လည်းပြောလို့ရပါတယ်။အဲ့တော့ကျမလို့စေဒါလေးဖတ်ပြပါရစေလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကမကောင်းပါဘူးတဲ့ခတ်တူတူပြောရမယ်ဆိုရင်တိုးတက်မှုကတကယ်မရှိဘူးဘာဖြစ်လို့လဲဆိုတော့တိုးတက်မှုဆိုတာဘလို့တိုင်းတာရမလဲဆိုတော့ပြည်သူလူထုရဲ့စားဝတ်နေရေးအခြေအနေနဲ့တိုင်းတာရပါမယ်တဲ့လူနေမှုအဆင့်တန်းမြင့်သလားဆိုရင်မြင့်မလာပါဘူးတဲ့အောက်ဆုံးပိုင်းအလှော်တွေဆိုရင်ပိုတောင်းမှနှိမ့်သွားတယ်လို့ပြောကြပါတယ်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့6.4%ကိုတိုးတက်မှုရှိတယ်ဆိုပြီးပြောတာကလည်းတချို့ပညာရှင်တွေကမေးခွန်းထုတ်တယ်တဲ့အဲ့ဒါလောက်မရှိဘူးအထောက်ထားလုံလုံလောက်လောက်မရှိဘူးလို့သုံးသပ်ကြပါတယ်တဲ့ပညာရှင်တွေပြောတာကိုထားလိုက်ပါတဲ့တကယ်တော့ကိုယ့်ပြည်သူလူတွေကိုတွားပြီးတော့စကားပြောရင်သိပါတယ်တဲ့ဘလောက်အထိသူတို့ရဲ့လူနေမှုအဆင့်အတန်းကပြောင်းလဲလာတယ်မပြောင်းလဲဘူးဆိုတာကိုသိနိုင်ပါတယ်တဲ့ရင်းနှီးမြှုပ်နှံမှုကလည်းခံမှန်းတလောက်မဝင်ဘူးဆိုတာအားလုံးသိပါပဲတဲ့ဒီရင်းနှီးမြှုပ်နှံမှုကိုပဲထိုင်ပြီးစောင့်နေမလားရင်းနှီးမြှုပ်နှံမှုတွေရလာအောင်ခြေလှမ်းနှမ်းနေတဲ့အချိန်ထဲမှာပဲကိုယ့်ပြည်သူတွေအတွက်လုံးပြင်းလုံးထိုက်တာတွေမလုပ်ရဘူးလားဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုရဲ့လူနေမှုအဆင့်တန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပြီးပြောသွားပါတယ်တဲ့ကဲပထမဆုံးဖိတ်ခေါ်ချင်တာကတော့ဦးမင်းခင်ပါဦးမင်းခင်ကလက်တွေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးမှာကော်မတီဝင်ဖြစ်လဲရှိနေတယ်ဆိုတော့ဒီ NLD အစိုးရရဲ့အခုလက်တလုံးပေါ့လေညင်ဆိုင်နေရတဲ့အကြက်အတဲခေါ်မလားဒီစူးစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘလို့များဟိုဖြည့်ဆက်သွားဖို့စီစဉ်ထားပါလဲရှင့်ကျွန်တ
ော်တို့ NLD ပါတီဘက်လေတပ်ပေးနေတာရှိပါလေအကြံပေးနေရှိခဲ့ဟုတ်ကဲ့ဆိုတော့အစိုးရအနေနဲ့တော့လက်ရှိစီးပွားရေးဒီကနေထားစီးပွားရေးမူဝါဒကိုအတိတ်ကလည်းဆက်လက်နေသေးတယ်ဒီအစီအမံ action plan တော့နော်ဆက်လာရင်းရှိစီဆောင်ရွက်နေရတော့ရှိပါတယ
်ဟုတ်ကဲ့ပါစီးပွားရေးအကြံပေးကော်မတီနဲ့ဒီကနေ့ပဲတွေ့ပြီးတော့အစည်းအဝေးလုပ်ခဲ့တယ်ဆိုတော့ဒီကုန်သတင်းများအတင်းကကျွန်တော်တို့တွဲဖက်အတွင်းမူဦးအေးလွင်အောင်ဟိုဗာများပြောချင်ပါလဲရှင
်ဒီနိုင်ငံသားငွေငွေစည်းနှုန်းတွေတောင်းလဲတာကတော့ပုံမှန်ဖြစ်နေရအတိုင်းပါပဲဒါပေမဲ့အဓိကကကုန်စည်နှုန်းတက်ခြင်းကိစ္စနဲ့နိုင်ငံသားငွေမြန်မာပြည်တံပိုးကြခြင်းကတည့်ရအချိုးကျတယ်လို့ဆိုပေမဲ့လည်းအဓိကကျွန်တော်တို့ကနိုင်ငံသားငွေကမာပြာသွားတဲ့ export တွေပဲဒီနန်းနေစသဖြင့်နော်စစ်တွေသွားတာဘလို့ပဲသွားတဲ့ပစ္စည်းတွေအားလုံးရဲ့နိုင်ငံသားငွေကမြန်မာနိုင်ငံကဘန်တွေကိုတကယ်ကိုအမှန်တကယ်ဝင်ဖို့လိုတယ်လို့အမှန်တကယ်ရောင်းတဲ့ဈေးနှုန်းတွေအတိုင်းအမှန်တကယ်ဝင်မယ်ဆိုရင်မြန်မာပြည်မှာရှိတဲ့နိုင်ငံသားငွေသုံးချင်တဲ့ပြည်ပနေဒီဘုတ်လုတ်ရှင်တဲ့သွေးကုန်လုတ်ရှင်တဲ့လူတွေကဒီငွေတွေကိုပြန်ပြီးတော့ဟိုအတုံးချနိုင်တဲ့အတွက် export ပန်းကြီးများများရအောင်လို့ပို့ပြီးတော့ထိရောက်တဲ့နည်းစနစ်တွေတုံးရင်ရပါတယ်ငွေကြေးဖောင်းပွားမှုနှုန်းကတော့ပုံမှန်တိုင်းပဲရှိတဲ့ဖြစ်တဲ့အတွက်ငွေကြေးဒီ energy ဆိုရလက်ကြံငွေကြေးဖောင်းပွားသွားတယ်လို့အများကြီးတော့မဆိုနိုင်ပါဘူး
ဟုတ်ကဲ့ပါအဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီသောတာရှင်တယောက်ကရေးထားတာရှိပါသေးတယ်အဲသူ့နာမည်ကတော့ကိုထိန်ဝင်းနဲ့ငွေကြေးဖောင်းပွားတာနိုင်ငံတိုင်းမှာရှိပါလိမ့်မယ်တဲ့နေတာနဲ့များတာပဲကွာပါတယ်တဲ့တစ်အချက်ကတော့ငွေကြေးဟာခိုင်မာတဲ့ငွေကြေးမဖြစ်ပါဘူးတဲ့အရင်ကလိုစံလင်းမောင်းကောင်းဆိုတဲ့နိုင်ငံတကာသုံးငွေဖြစ်ဖို့လိုအပ်ပါတယ်တဲ့နံပါတ်1ကတော့အစိုးရတဲ့အနေနဲ့ဘတ်ဂျက်ကိုတဲ့ zero ကစပြီးမူဝါဒချမှတ်ရပါမယ်တဲ့အစိုးရတဲ့အနေနဲ့အချိန်တိုအတွင်းမူဝါဒရေးဆွဲရတဲ့အတွက်ခက်ခဲပါတယ်တဲ့ကောင်းမွန်တဲ့မူဝါဒဖြစ်အောင်အကောင့်ထဲပို့နိုင်မှုအတွက်အတိအကျသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်လို့သူကဟိုသုံးသပ်ထားတာရှိပါတယ်ကိုရဲမြင့်ဆိုတဲ့သောတာရှင်တယောက်ကတော့စီးပွားရေးကတော့အရင်အတိုင်းပါပဲတဲ့ဒါပေမဲ့စီးမရှိကမ်းမရှိဘယံမရာလုပ်နေတဲ့လုပ်ငန်းတွေရပ်လိုက်တော့တဲ့ အလုံးအလုပ်တွေရပ်သွားတယ်နောက်တစ်တွေခိုးထုတ်တယ်ဆိုတာလိုင်စင်ရတကယ်ပေးတာစေတန်းနဲ့တရားမဝင်ထုတ်တာတန်တရားတဲ့အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့လူတွေကပဲအကျေလောင်ဆုံးအော်နေတာတဲ့အစိုးရတက်ကစနစ်တကျလုပ်ရတဲ့အချိန်ကခက်ခဲရှိနေမှာဆိုပြီးတော့သွားတုံးသက်ထားပါတယ်အဲ့တော့ကိုမင်းခင်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ NLD
အနေနဲ့ပေါ့နော်ပြည်သူလူထုတကယ်တေချာသိရအောင်စစ်စစ်လင်းလင်းသိရအောင်လို့ပြည်သူလူထုဒီလူနေမှုအစဉ်အတိုင်းမြင်မအောင်ဆိုပြီးတော့ဘယ်လိုမူဝါဒတွေများချမှတ်ထားပါလဲရှင် အကြောင်းရင်းရှာပြီးတော့အကြောင်းရင်းကိုယူရရရှိတယ်လို့ဖြစ်ရှိနိုင်လို့ဆိုတာအရေးကြီးပါတယ်။ဒီမှာတော့ကျွန်တော်တို့တော်လာပြီးတဲ့။ဒီမှာလည်းတက်တာကအချိန်ဆက်တစ်ခုမှာသူရှိတဲ့ရှိတဲ့ရေးလို့ရတာ။ဒါကျိုးတဲ့ပြောရမယ့်ပုံမှာမူတည်ပြီးတော့သူရှိတဲ့အစီအစဉ်ရှိတာအလုံးကတော့ရပြတ်ပြီးတော့ပြည်ရရပါတယ်။အဲ့တော့ဒီပြတ်တဲ့လို့ဒေါ်လာကြီးတက်တာဒါကျွန်တော်တို့ ဒီကိလေသာတွေကိုပြုတ်ပုံနေရလို့ဆိုင်ပြီးအဲ့ပုံနေနေတိုင်းပြည့်ရလို့တိုင်းပြီးပါကောင်းတယ်ဒါပေမဲ့အားလုံးကိုရှိနေတယ်အဲ့လိုအားလုံးကိုရှိတော့အဲ့ဒီအားလုံးကိုလည်းဖြည့်ရှင်းနိုင်လေဖြစ်ပေါ်လာတဲ့အချိန်လေးဟလာစိတ်ကကြွားကြည့်အောင်လို့လည်းဖြစ်ပေါ်လာတဲ့အချိန်ကတော့ဘလောက်ဟလာဖြစ်ရအကျိုးရှိအောင်လုပ်တယ်လို့ဆိုတာယူကြည့်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကဒီကိလေသာ
ဒီလိုဆိုပြီးတော့ဒီကတော့ပုံပုံတိရအောင်ပုံပုံတိရအောင်ဒီလိုလေးလေးဆိုင်နေဒီလိုကလေးဆက်ရှိနေတရားရခက်ခဲဖြစ်နေတယ်စတဲ့ချင်းလေးကိုကျွန်တော်တို့ပြည်နေပါတယ်ကျွန်တော်တို့ကျွန်တော်တို့ဒီပါတီရဲ့တက်တာလေးကတော့ဟလာအတက်တွေကတော့တောက်လျှောက်ပေါ်လေဒါကကျွန်တော်တို့သိနေရအခုလေးအမှုကြီးဆက်တိုက်ကျွန်တော်တို့ပြည်သားတွေရရှိပါအခုလေးတိုင်းပေါ်မှာကျွန်တော်တို့မေးမြန်းလို့တော်တာရှင်ရောက်နေပါပြီကို
တဲ့နှစ်30လောက်ကတော့ဝေကြီးစနေတခုကျွန်တော်နည်းနည်းနှိုင်းချင်ကြခြင်းပါလေဒီနေ့ဒီလေတော့လွန်ခဲ့တဲ့နှစ်30လောက်ကဆိုရင်ဥမာစန္ဒတိငါးချက်ဇမ်းပါရဲ့အခုဆိုရင်စန္ဒတိကိုကျွန်တော်တို့ထောင်းကြောတယ်အဲ့ဒါအစနေရာလောက်တက်သွားတယ်ပေါ့ဒါကြီးကကျွန်တော်တို့ကဆန်ရှွာရှားမှုပုံမှုပေါ်မှာမကွာမထူထားပဲလေငွေကြီးတွေပို့ပို့ပြီးတော့များပြားလာတယ်ထုတ်လုံလာတယ်ပေါ့အဲ့အဲ့ဒီပုံမှာငွေကြီးတန်ဖိုးတွေကလွန်မင်းတံမိုးကြလာတယ်အဲ့အချိန်ကကျတော့ကျွန်တော်တို့ PPP သားတွေမှာအဲ့ဒီဓာတ်ကျွန်တော်တို့ PPP သားတွေပဲခံရပါတယ်အုပ်ချုပ်ကံလူဒန်းသားပဲခံရတယ်အုပ်ချုပ်တဲ့လူဒန်းသားကတော့မဆလနဝတနာဖလက်ထက်ကျွန်တော်တို့ဥသိမ့်သိမ့်တို့ရလက်ထက်အစင်းစင်းဒီကျွန်တော်တို့ဒီနေ့ဒီနေ့30လောက်ဟာဒီလိုပဲသူကငွေလိုရင်ဒီကျွန်တော်တို့ဒီကျွန်တော်တို့ငွေဆက်ကူပဲတက်နေဒီလိုကြီးလုပ်နေတယ်လို့ကျွန်တော်တို့ကမြင်နေတွက်ဆတယ်ပေါ့လေအဲ့ဒါကျတော့ PPP သားတွေပဲခံရတယ်ဒါကြောင့်ကျွန်တော်တို့ကဟိုအစိုးရအကောင့်တစ်ခုပေါ်ပေါက်လာပြီးအဲ့ကြတော့အစိုးရကောင်ကသူ့ရဲ့တာဝန်ပါလဲတည်သူတည်သားအကျိုးစီးပွားလဲကြည့်ရမယ်သူတို့အကျိုးစီးပွားလဲကြည့်ရမယ်ပေါ့ခုပြီးခဲ့တဲ့ကျွန်တော်တို့နှစ်30အစိုးရကြီးစဉ်းစားရတယ်သူတို့အစိုးရကိုပဲဥတည်ပြီးတော့ကျွန်တော်တို့ပြည်ပြည်သားကြီးဘာဖြစ်ဖြစ်ဆိုတဲ့သဘောပေါ့အဲ့လိုပဲကျွန်တော်တို့ကမြင်တယ်လေဒါပေမဲ့အခုနကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာငွေကြေးဖောင်းပွားလာတယ်ဆိုတာကတော့ကျွန်တော်ပြောရင်စောသေးတယ်လို့ထင်တယ်ဘာလို့လဲဆိုတော့နှစ်သားတော့မရှိသေးဘူးလေကျွန်တော်တို့လာသားအစိုးရပဲရှိသေးတာဆိုတော့တော်တော်အဲ့ဒါကတော့လက်မခံကျင်ပါဘူးခင်ဗျဒါပါပဲခင်ဗျဟုတ်ကဲ့ပါသဘောပေါက်ပါတယ် NLD အစိုးရရဲ့တက်တန်းကနေနှုတ်ပါသေးတယ်သူတို့အကြီးစကားနဲ့ပြောမယ်ဆိုရင်တော့တက်ပြက်ကြီးကိုဘိုးလုံးနေရတဲ့အစိုးရလို့ဖြစ်နေတာပေါ့လေအဲ့တော့ဆရာဥက္ကမောင်ကြီးခုနကတည်းက line လေးတက်သွားလို့အခုတော့ line ကောင်းသွားပြီပြောပါရစေဆရာဆရာနည်းနည်းအဲ့ဒီခုနကတော်တာရှင်ပြောတာလို့ပါပဲဆက်ပြီးတော့ဆရာပြောပြပေးပါအောင်ရှင်
တက္ကသိုလ်တက်ကတော့ဟုတ်ပါခင်ဗျာဒီကတော့ချိန်တိုင်းကြီးနေရပေးပါအောင်နော်အဲ့ဒီပုံပေါ်မှာလောကပုံမဆောစောကျွန်တော်စတာလို့ပေါ့လေပုံမှန်ဖြစ်နေပါလိမ့်ဆရာရှင်လုံးဝင်ကတော့တကယ်ဒီလက်ထည့်ပေါ်ရေမဟုတ်ပါဘူးမဟုတ်တယ်ဒီတိုင်းကတော့သူကပုံမှန်လိုလိုဖြစ်နေတာရှိတယ်သူကလည်းကိုယ်ကတော့ရေကြီးတာအေးနဲ့မှလည်းဆိုတော့ပိုဆိုးတဲ့တော်ရှိပါတယ်အဲဒေါ်လာကတော့ဟိုပို့ပြီးနေပြီးတော့တွင်းကုန်ကြီးများနေပေါ့လေအဲ့တော့တွင်းကုန်ကြီးတက်ကဒေါ်လာလိုတာကိုဒေါ်လာလိုအဲ့ဒါကိုလိုက်ဝယ်ကြရင်းနဲ့ပေါ်ဒီဒေါ်လာတွေကတက်သွားတဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနှစ်ခုကလည်းပေါင်းပြီးဖြစ်တာပေါ့ဒေါ်လာတစ်ချက်တစ်ခါကျတော့သူတူရင်းကုန်မှလာပြီးတော့
ဈေးကြီးရန်ရော
ဟုတ်ကဲ့
ဘင်းလုံးကဈေးကြီးတဲ့ခါကျတော့ဘင်းလုံးကိုချိန်ခံပြီးထုတ်ထုတ်ပြည့်စည်ရတယ်ဈေးကြီးသွားတ
ော့ဒါကလည်းဈေးလိုက်တက်ကောင်းရဟုတ်ကဲ
့ဈေးရှိဖြစ်ရှိရမယ့်ကိစ္စတွေပ
ါဟုတ်ကဲ့ပါအ
ခုဒီနေ့တော့
ဟုတ်ကဲ့
အချိန်မပြေပါဘူး
ဟုတ်ပါတယ်အခုဟိုဟိုကျမကြားနေတာပေါ့နိဟိုတလောရဲဆိုစာတဆောင်မတစ်ပုဒ်ဖတ်လိုက်ရပါတယ်အဲ့ဒါတချို့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီပိတ်တံကပိတ်ဆို့မှုတွေဖြည့်ဆော့ပေးလိုက်တဲ့အခါမှာဟိုဒေါ်လာစီးဆင်းမှုကဟိုများလာမယ်ပေါ့နော်အဲ့ဒီခါကျတော့ဒီဒေါ်လာဟိုစုပြီးတော့ကင်ထားတဲ့လူတွေကအနေနဲ့ပိုက်ဘောမိတဲ့သဘောမျိုးနဲ့ဟိုဖြစ်သွားနိုင်တယ်ပေါ့ bubble သဘောမျိုးဖြစ်သွားနိုင်တယ်ဆိုပြီးသုံးသပ်တာတွေလည်းရှိပါတယ်အဲ့တော့အဲ့ဒါမလာမတိုင်ခင်မှာဒေါ်လာဈေးကမတိမငိမ်ဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ဒီကုန်သင်္ကေတများအတင်းမှာထဲထဲဝင်ဝင်ပေါ့လေဒီမြန်မာနိုင်ငံရဲ့စီးပွားရေးနယ်ပယ်မှာထဲထဲဝင်ဝင်လက်တွေ့လုပ်နေတဲ့ဆရာဦးရေးလွင်ဟိုဘယ်လိုသဘောရလဲရှင်ပြောပြပေးပါအောင
်ဟုတ်ကဲ့လုပ်ငန်းရှင်တွေကုန်သင်္ကေတတွေကလည်းသူ့ရဲ့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုတကယ်ရောင်းချတဲ့အမှန်တကယ်ဈေးနှုန်းတွေအမျက်ကွန်ရှောင်ကျင်တာတို့တခြားအကြောင်းတွေကြောင့် under value တွေတွားတယ်ဆိုတာထက်တင်ပို့တဲ့ရေကြောပန်ကန်အောင်တင်ပို့ရောင်းချတဲ့ဈေးနှုန်းပန်ကန်အောင်ဝင်လာတဲ့ပို့တဲ့ကုန်ပစ္စည်းတွေအတွက်လည်းငွေတွေအလုံးကအမှန်တကယ်ဝင်လာဖို့လိုပါတယ်အခုကသတိမထားမိတာကပြည်စော့တွေပြည်စော့တွေဆိုပြီးတော့နိုင်ငံသားကို export လုပ်တဲ့အခါမှာဝေဝင်ကြောင်းပြမယ်အထောက်အထားကိုကိလုတ်ကိပေးလိုက်တဲ့အခါမှာ import တာထွက်သွားတယ်ဗမာကျောင်းဝင်တဲ့အင်္ဂလိပ်တိုင်းပြည်တွေကလူတွေကဗမာပြည်မှာလာပြီးကုန်ပြီးထောင်းနောက်ဆုံးလယ်ထဲတည်ဆင်းဝယ်ကောက်ပဲတိလန်လဲဝယ်တယ်အဲတခြားပြည်စီတွေဝယ်ပြီးတော့ဟိုကျွန်တော်ပြန်ထွက်တဲ့အခါမှာခုနပြောတဲ့ဟိုဗန်စနစ်ကိုမတိမတာလက်ကွက်နဲ့ကြော်လွှားပြီးတော့ဗမာပြည်ကိုသက်သာနေပြန်ဝင်ရမယ့်ကိစ္စကိုလည်းဗန်တွေကမစီစစ်နိုင်ဘူးအဲ့ဒီအားနည်းချက်ကြောင့်ဖြစ်တာဒုတိယချက်ကနေကြာဒေသမှာရှိတဲ့တရားမဝင်ရုံဝင်မှုတွေပုံပုံထောကလာတယ်ပုံပုံပြင်းထန်လာတယ်အဲ့ဒီအတွက်လည်းဟိုနေကြတိတာမှာဟိုနေကြတိတာရဲ့နေဆက်ရောက်ဝင်မှုပုံပန်အတိုင်းသွားဖို့လိုပါတယ်။တခြားတိုင်းပြည်တွေမှာနေဆက်မှာသူ့ရဲ့ currency နှမျိုးရှိရင်တရုတ်ငွေလည်းလက်ခံမယ်၊ဗမာငွေလည်းလက်ခံမယ်၊ဘတ်ငွေလည်းလက်ခံမယ်၊ဗမာငွေလက်ခံမယ်ဆိုတဲ့စနစ်ကိုပုံဝင်နဲ့အတုံးချပေးနိုင်ပြီးအမှန်တကယ်ရောင်းချတဲ့ပစ္စည်းအမှန်တကယ်တင်သွင်းတဲ့ပစ္စည်းတွေရဲ့ဈေးနှုန်းတွေမှန်ကန်မှုအရေးတက်တွေမှန်ကန်မှုစတဲ့တရားဝင်ပေါင်နဲ့ရအောင်လုပ်လိုက်ပါ။ကျွန်တော်တို့ supply and demand theory ကဘုနာဆရာဦးမောင်ညိုပြောသလိုexport နဲ့လို့ဒေါ်လာနဲ့တယ်ဆိုပေမဲ့ထွက်သွားတဲ့ export ပတ်စာအကုန်ရောက်အောင်လို့တကယ်ကြိုးစားပေးဖို့လိုပါတယ်တကယ်စီမံဆောင်ရွက်ဖို့လိုပါတယ်ချိန်ဆတယ်ဆိုတဲ့အကြောင်းပြချက်နဲ့ license နဲ့ license မလိုပဲဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းရှင်တွေကယူသားဖို့နေပါပြီးတော့အတိအကျမကောင်းတဲ့လုပ်ငန်းရှင်တွေကမိမိအကျိုးအတွက်ရှင်းသားတင်ပြီးလုပ်တဲ့အတွက်အစိုးရမှ indirect နဲ့တော့နိုင်ပါတယ်ခုနကုန်သင်းလို့ကြီးမြင့်တာကြတော့ကျွန်တော်ထွက်ကုန်နေနေတာလည်းပါသလိုအရင်ရင်းတိုင်းပြည်ကတရားမဝင်ဝင်တဲ့အရေးသွင်းပစ္စည်းတွေကိုမရှင်းနိုင်တာလည်းပါသလိုမိမိရဲ့ပြည်တွင်းတည်ပို့ဆောင်ရေးလုပ်ငန်းလောက်ကမြေချားနဲ့တည်တဲ့ကိစ္စရေနံနဲ့တည်တဲ့ကိစ္စတွေပတ်ကြောပြီးတော့မတော်ကားကိုပဲအာပူပြီးတည်တဲ့အခါမှာဘလူလားအပ်တဲ့တရားကြီးတွေဂိတ်ကြီးတွေနော်ဘလူလားအပ်တဲ့ BOD ခေါ်တဲ့လမ်းပေါ်မှာ290ပိုင်ဟိုပြီးပြီးမိဘအမွေလိုပဲတစ်သက်လုံးလမ်းကောက်စားတဲ့စနစ်တွေကိုဗမာပြည်မှာရှိနေတဲ့၍ဒီစနစ်တွေကမမှန်ပါဘူးရှိနေတဲ့၍ဒီကုန်ကြီးလုံးချဆင်းမှုကဒီပေါ်မှာခံနေရတာပါဘုရားဟိုမေးတဲ့မိတ်ဆွေပြောလို့ဒီလိုခါတာဒီလိုတွေပဲရှိတယ်ဒါတွေကအရင်ခေတ်အစိုးရလက်ဆက်ကဟိုလုတ်ကျလုတ်လိုက်တာဒီအာမလုတ်ခဲ့တာမလုတ်ခဲ့တာအားနေသလိုမလုတ်တဲ့မလုတ်တိုက်တာကိုပိုလုတ်ခဲ့တယ်ဆိုတဲ့ကိစ္စရတယ်ပါပါတယ်ဒါကြောင့်မို့ဒီကုန်လက်ရှိအစိုးရကဇာပိုင်းသာတာမှာဟိုဟာလုတ်ပါလားဒီဟာမလုတ်ပါဘူးလားဘာကြောင့်ဒီလိုဖြစ်နေလဲဆိုတဲ့ဝေဖန်မှုတွေကတော့ဒါအလကားနေရင်ပျော်ကားတွေဝင်နေလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါအခုကိုတော်တာရှင်တယောက်မေးညင်းရင်းနဲ့တော်တာရှင်တယောက်လိုင်းပေါ်မှာရှိနေပါတယ်အဲကိုစလိုင်းဘွေကွန်းပါအဲကိုစလိုင်းဗာများမေးချင်ပါလဲရှင
်ဟုတ်ကဲ့ဟောဆရာကြီးတို့ပြောတဲ့ဥစ္စာကတော့ဒီအင်းလေးဒီဆွေးရမှာဗာရင်နောက်ပြီးတော့မှငွေစည်းအစီအစီမှုတော့ဗာတို့ပြောတယ်ကျွန်တော်ကတော့ဘေးထိန်ကနေဒီငွေစည်းဖောင်းပွားမှုကဖြစ်လာတယ်ဆိုရင်တော့ဦးသိန်းစိန်2010ကနေစပြီးတော့မှပါလီမန်အဲ့တော့မာဒီပေါ်လာတယ်နော်အစိုးရပေါ်လာတယ်အဲ့ဒီခါကျတော့အရင်တုန်းကတော့ဟိုအစိုးရကင်တဲ့သူတွေကလူနေစုအခုကလူများစုကင်လာတဲ့ခါကျတော့အငွေသေးကတုံးသေးမှအများကြီးတိုးလာတယ်အဲ့တော့လူငွေပြမှုကအင်မတန်များလာပြီးတော့မှပုံငွေကဘာမှမရှိတဲ့ခါကျတော့အရင်ကတည်းကမှစီးပွားမခိုင်မငွေသေးစနစ်မခိုင်မတဲ့ဥစ္စာကအခုမှအစိုးဆက်ပဲဆက်လက်ပြီးတော့ခံနေရတာလည်းအဲ့လိုပဲနေတယ်ဘာကြောင့်လဲဆိုတော့ဆယ်ပြုတ်တို့ခုကမြန်မာနိုင်ငံငွေစည်းတာမြန်မာပြည်ကိုနှိုက်တာတို့ကစက်စင်းနေတယ်တံဖို့မရှိတဲ့ခါကြတော့နိုင်ငံဆက်ငွေနဲ့ရှင်ပြိုင်နေဆိုရင်တော့ဘယ်လိုဖြစ်နိုင်မလဲဥပမာအခုငွေစည်း3ဆွေးနဲ့စနစ်ရလဲဘယ်ဘူဘန်ကဘယ်လိုချမှတ်လဲမသိဘူးဥပမာ ငွေစုပြတော်တဲ့ဥစ္စာကိုအတိလေးသိမယ်တဲ့အဲ့ဒါငွေကျတဲ့ချိန်တော့မင်းသား currency ကအတိစိုက်ထုတ်နေတယ်အဲ့တော့အတိစိုက်ထုတ်တဲ့ဥစ္စာ policy ပြန်ပြီးတော့မှဘယ်လိုလုပ်ရမလဲနောက်ပြီးတော့မှဒီအစိုးရတွေရဲ့လစာတွေဘာတွေကိုအခုချိန်ဒီချိန်မြင့်ငွေကိုမစော့သေးဘူးအဲ့ဒါတွေလည်းမစော့သေးဘူးလူငွေလည်းပြတ်နေဦးမယ်ဆိုရင်တော့အစိုးရတော့နောက်တဖြည်းဖြည်းအခံနေဦးမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပါခုနကတုန်းကကိုစလိုင်းပြောသလိုပေါ့နော်ဒီငွေကြေးဒီဘန်တွေကနေပြီးတော့ပတ်စံငွေအဟောင်းတွေကိုပြန်သိမ်းပြီးတော့ဟိုအစ်တစ်တွေရိုက်ထုတ်တယ်လို့ပြောတယ်ဒီအမေရိကန်ပြည်အောင်စုမှာတော့ပတ်စံအဟောင်းတွေကိုသွားသွင်းလို့ရှိရင်အဲ့ဒီပတ်စံအဟောင်းတွေကို shred လုပ်လိုက်တာပါတခါလဲဖျက်ဆီးပလိုက်တာပါဟိုနောက်ကလဲပြန်သုံးလို့မရအဲ့တော့ငွေကြေးဖောင်းပွမှုမဖြစ်ဘဲနဲ့ဒီလိုမျိုးပြန်သွင်းလာတဲ့ပတ်စံအဟောင်းတွေကို shred လုပ်ပြီးမှနောက်ထပ်အစ်တစ်ထုတ်တယ်ဆိုတော့ဖောင်းပွမှုဖြစ်ပေါ်တယ်မြန်မာနိုင်ငံဘန်လုံငန်းနဲ့ပတ်သက်လို့တော့ကျွန်မသိတော့နားမလည်ပါဘူးမြန်မာနိုင်ငံဒီဘန်တာဝန်ရှိပုဂ္ဂိုလ်တွေကိုဒီနေ့ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်မဆက်သွယ်ဖို့စူးစမ်းပေးမယ်ကျွန်မမရခဲ့ပါဘူးအဲ့တော့လေဒီဘန်လုံငန်းနဲ့ပတ်သက်လို့တော့ဒီနေ့ဟိုပြောဖို့ဆိုဖို့သိပြီးတော့အဆင်မပြေဘူးပေါ့နော်အဲ့တော့ဥယျာဉ်လွင်ရဲ့အတွေ့အကြုံတွေပဲဒီကျွန်မတို့ဒီခုလောလောဆယ်ဒီမြန်မာနိုင်ငံမှာအခုလုပ်နေရတဲ့ဒီကုန်သည်ကြီးများအတင်းအနေနဲ့ပေါ့နော်ကုန်သည်ကြီးတွေအနေနဲ့ပေါ့မြန်မာနိုင်ငံဘန်လုံငန်းကရောအခက်အခဲတွေရှိပါသေးလားရှင်
မြန်မာနိုင်ငံဘန်လုံငန်းကတော့ဟိုပြည်တွင်းငွေကြေးစည်းစင်းမှုတွေကတော့ပြည်တွင်းကနေမန္တလေးကနေရန်ကုန်ပို့တယ်ရန်ကုန်ကနေပြည်ကြီးကပို့တယ်စသဖြင့်ပို့တော့ဘန်ဒီပေါ်လာတဲ့အတွက်ပြည်တွင်းမှာဘန်လုံငန်းဆောင်ရွက်မှုကတော့ကောင်းပါတယ
်
အရင်ကပိုကောင်းလာပါတယ
်ဟုတ်ကဲ့ပါ
နောက်ဒါပေမဲ့နိုင်ငံတကာသွားတဲ့ဘန်စနစ်ကိုတော့ပို့ပြီးတော့ဟိုခက်ခဲဆိုတာထက်နိုင်ငံတကာနဲ့ဆိုင်ရင်ဆိုင်ရင်းကြီးကြိုက်ကြောင်လုပ်ကုန်လို့ဆိုလို့ဘူဘန်ရဲ့တာဝန်ကလည်းဘာလဲဘူဘမှာတောင်ရှိတဲ့သူတွေကလည်းလက်ရှိငွေကြေးစည်းနှုန်းနေပြီဘလို့တတ်မှတ်တယ်လေဘလို့ဈေးနှုန်းတွေကိုဘလို့စနစ်တွေနဲ့တတ်မှတ်တယ်လေဘလို့ပုံမှန်နည်းနည်းဆောင်ရမယ်ပဲအစိုးရနဲ့ဘလို့ညှိတယ်ဆိုတဲ့အချက်တွေဘူဘမှာပြောင်းရှိတဲ့သူတွေအားနည်းနေတယ်ကျွန်တော်ယူဆပါတယ
်ဒါကြောင့်
မလို့ပြင်ပငွေကြေးနဲ့ဟိုဘူဘမှာဈေးနှုန်းကိုကြည့်ပြီးပြင်ပတစ်ဆင့်တောက်ခွာပြီးတော့ကစားတဲ့အခါမှာဟိုငွေကစားတဲ့အနှုန်းသားစီဘာနေနဲ့ချိတ်ဆက်ပြီးတော့ဘူဘရသူတွေရဲ့ဟိုတောင်ရှိတဲ့သူတွေရဲ့တဲ့တဲ့နဲ့ကျင်ညာတဲ့နှုံးသားတွေတကယ်တမ်းကြတော့ဒီပမှာတကယ်ဖြစ်ပေါ်စေတဲ့ဈေးနှုန်းနဲ့ကွာဟနေတယ်အဲ့ပေါ်မှာပဲအချို့ဘဏ်တွေကဒီပေါ်မှာခွင့်ရယူပြီးတော့ငွေကြေးကိုဒေါ်လာဈေးကိုတက်ငွေနဲ့လဲတဲ့နှုံးသားကိုကစားနေတယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခါကတော့ပြောလို့ပေါ့နော်ပြည်တွင်းနဲ့ဒီပမှာရှိတဲ့ကွန်ဒီစနစ်ဆိုတော့တရားဝင်ငွေလွှဲမှုတွေရှိနေတည်းရဲ့လေငွေကြေးထိန်းချုပ်ဖို့ကအမှန်တကယ်ပါတယ်ဒီနေ့ကြည့်ကျောင်းနဲ့ဈေးနှုန်းတွေဒီနေ့ကြည့်ဝယ်တဲ့ဈေးနှုန်းတွေ export ပဲလုပ်လို့ import ပဲလုပ်လို့မှန်ကန်တဲ့ဈေးနှုန်းကိုမတွားနိုင်ကြရတော့တရားမဝင်ဘူးလည်းမှုတွေရှိနေမှာပဲအဲ့ဒီတရားမဝင်ဝင်ဝယ်လည်းမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့ငွေကြေးတည်ငြိမ်မှုကလည်းဘယ်တော့မှငြိမ်မှာမဟုတ်ပါဘူးဒါဒီအားလုံးကိုတရားဥပဒေပေါင်းအတွင်းမှာစနစ်ကျလုံနိုင်တော့စီးပွားရေးလုပ်ငန်းရှင်များများများပေါ်လာသလိုနောက်တစ်ခါအသေးစားအလတ်စားလုပ်ငန်းတွေကိုလည်းပိုပြီးအားပေးဖို့လိုပါတယ်အရင်အဖြစ်အစိုးရအစားအစားပြီးအသေးစားလုပ်ငန်းတွေဒီစားလက်စားလုပ်ငန်းတွေအားပေးမယ်ဆိုတော့စီမံကိန်းတွေနည်းပြုံချတော့တယ်တကယ်တမ်းကြည့်အောင်မရှိအပြင်အသေးစားလုပ်ငန်းတွေကတဖြည်းဖြည်းနဲ့ပပျောက်ပြီးတော့တော်တော်လေးကိုပြတ်သုံးမဲ့နေထားအောင်ရောက်လာပါတယ်ဒါကဘာလဲဆိုတော့နေသားဒေတာနဲ့တရားမဝင်ဒင်းသွင်းနဲ့အယူသွင်းနဲ့ပြည်စည်းတွေကြောင့်ဆိုတော့လောကမိမိရဲ့ဒီကိစ္စမှာတိမ်ဖို့ဆောင်ရင်လုပ်ငန်းတွေစီမားတော့တယ်အတွက်ဘလို့လက်အပ်တဲ့ရိတ်ကြီးရလာတဲ့အတွက်ခုနကလမ်းသားတွေကိုကားတွေနဲ့ဝိတ်တွေကိုကွန်ထရိုးလုပ်လိုက်တဲ့အတွက်လိုအပ်မလိုတတ်တဲ့ပုံကြတွေပုံများလာပြီးတော့အမဘီတော်မှန်ဖြစ်တဲ့ထုတ်ကုန်ပစ္စည်းတွေတမကြီးနောက်ပိုင်းမပို့နိုင်ဘူးမရမဘီနောက်ပိုင်းဖြစ်တဲ့နောက်ပိုင်းမှာရှိတဲ့ဘူးရင်းထုတ်ကုန်ပစ္စည်းတွေတော်မှန်တွေကိုမပို့နိုင်တဲ့အနေအထားရောက်သွားခြင်းကတစ်ဖြည်းဖြည်းနဲ့ကျွန်တော်တို့ပြည်တွင်းအသေးစားနတ်စားတွေဟာရှိနေလာသလိုပြည်တွင်းအသေးစားနတ်စားတွေရဲ့ကုန်ပစ္စည်းတွေကိုလည်းတိုင်းနယ်ပြည်နယ်အတွင်းမှာတော့လွယ်တကူဖြန့်ကျက်နိုင်တဲ့စနစ်မရှိတော့တဲ့ဆိုတော့တစ်ဖြည်းကြာဆုံးလာခြင်းဖြစ်ပါတယ်ဒါဒီအလုံးကအင်ဒါရိုက်ကိုလည်းကောင်းတဲ့တဲ့ကောင်းဆက်ဆက်နေတာပါ။ဒ
ါ
ကြောင့်မို့ကျွန်တော်တို့တိုင်းပြည်တိုးတက်ဖို့တိုင်းပြည်ပေါ်ဆောင်လုပ်ငန်းကိုပြန်လဲကြည့်ဖို့တုံ့ပဲဆိုတာလည်းကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ပါ။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဒီလမ်းပန်းဆက်သွယ်ရေးကောင်းမှုပေါ်မှာအခြေခံနေဆိုပြီးတော့အားလုံးကသုံးသပ်တာရှိပါတယ်။ဆရာခင်မောင်ညိုအနေနဲ့ရောကျမတို့ဒီဟိုအခုလက်ရှိပေါ့နော်ဟိုလဲပတ်နေရတဲ့ဒီ NLD အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီစီးပွားရေးအကျပ်အတည်းတွေကနေလွတ်မြောက်အောင်သူတို့ဘာတွေလုပ်တင်နေဘာကိုဦးစားပေးပြီးလုပ်တင်နေလို့များအကြံပေးချင်ပါလဲရှင်။
အဲ့ဒီအရင်ကလိုလေးသိပါလေဟိုဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေကထုတ်တဲ့အစီရင်ခံစာတွေတုံ့ပြန်ချက်တွေမှာအားလုံးနဲ့ပါပြီးကြလေဥပမာတစ်ခုဆိုရင်ဒါ budget လူငွေပေါ့လေသူမကြကနဟိုစောစောပုံကိုတောင်လဲဆွေးနွေးရပေါ့လေဒါသုံးစိတ်ကြီးများတယ်ဆိုသုံးစိတ်ကြီးများတယ်ဆိုတော့အမှန်ပါလေအမှန်တစ်ဖက်ကကြည့်နေတယ်လို့ဖွင့်ပြနေနိုင်ငံဆိုတော့သုံးကြော်ကြီးကအများကြီးပဲတန်သေးတယ်သောသောဦးရင်းကြောတော်လို့ပေါ့နော်ဒီလမ်းလေးတရားလေးဟိုလားဆက်ဆက်ဆက်ဆက်တို့ရေးဒီမကောင်းတာတွေဒီဥဆောင်ရေးမကောင်းတာတွေပေါ့အဲ
မကောင်းတဲ့လမ်းတွေလည်းအများကြီးကြံသေးတယ်ဆိုတော့အဲ့ဒီဟာတွေအတွက်ကလည်းတုံ့ပြန်လို့လေကျွန်တော်ကဟိုဘတ်ဂျက်လုံငွေပေါ့နော်ဘတ်ဂျက်လုံငွေတို့ဒီ900ကျိန်းလုံးအောက်ပဲကြည့်ရမယ်ဆိုပြီးတော့ထိန်းထားတာပေါ့လေထိန်းထားတာအခုလည်း400ကျိန်းလုံးလောက်ပဲဟိုတပည့်ငွေ400ကျိန်းလုံးလောက်ပဲရှိတာပေါ့ဆိုတော့အဲ့ဒီဟာထိန်းပါတယ်ဟိုဒါကလုံတဲ့ချက်ပေါ့လေအဲငွေပေါ့ပေါ့မဖြစ်အောင်နောက်တစ်ခုကဒီအစိုးရဝန်ကြီးဌာနတွေကျော်လာလို့ပေါင်းလာလို့ဆိုတော့ဒါလိုပါပဲဟိုအတုံးစိတ်ကြီးရောက်သွားအောင်ဆိုပြတယ်နဲ့မှန်နိုင်မဖြစ်ဘူးပေါ့တကယ်တကယ်ကျတော့အဲဘတ်ဂျက်လုံကြီးအရင်ဘတ်ဂျက်တုန်းကလည်းတမအပူပြီးများလာတာတွေ့ရတာပေါ့အဲတော့တစ်ဖက်ကလည်းသုံးလျာတွေကရှိနေတယ်တစ်ဖက်ကကျတော့အဲတော်တော်ပြောရတဲ့မှာကျွန်တော်ကြံနေတာအဲ့ဒီအခွန်ကြီးစီစီစီအေးရအောင်ကောက်ကြတာပေါ့လေခါတိုင်းနေတဲ့တော့ပုံများလာတယ်ဒါပေမဲ့လည်းဆောင်းနေဆောင်းလိုက်တဲ့သူနော်ဆောင်းအောင်လို့ဒီမဆောင်မဲနေလို့ရမယ်ကျန်လာရဲ့အများကြီးပေါ့လေဟိုခါရင်းကလည်းခုံကိုသိပ်ပြီးအာမကူပဲနဲ့ဒီတရားစတာရှားတယ်ငူအာကူခဲ့တာပေါ့လေအမှန်မှားဒါရီကဟိုပြီးနေပြီပါတယ်ဟိုဒီ NLD ရဲ့စီဝါရေးဒီမူဝါဒအကြမ်းကြီးပေါ့လေဆက်နေတဲ့အဲဒီဟာတော့ဟိုခြုံပြီးတော့ပါပါတယ်တော့တော်သေးသေးကတော့သူကသိပဲဖွဲ့ဆိုကြပါပေါ့လေခြုံပြီးပြောပိုင်းကတော့တော်တော်လေးကာလိပါတယ်เออน้าเลยบาเลยน้าเลยน่ะน้าเลยน่ะตะไบเลยแต่เล็กๆโลออกมั้ยคามาลุกได้ไม่ผิดป่ะสรุปว่าเราอุบมาไปได้เลยลงมือช่วยออกมาสอนพี่เนี่ยเดี๋ยวจะช่วยลงมาถ้าตรงมาล่ะโหเป็นน้ํามาจองอ่ะปิดซีนี่เป็นมาเสียก็ปิดซีนี่อ่ะไอ้ตัวปิดซีปุ๊สอนดีดีนี่บัดเจ็ตมาบ่ป่าวสวยคามนี่อันตรายขึ้นมาสรุปเออจะติบาเลยเราตรุเลยตามีดูจ้ามาณีได้ดูเลยติเลยลงเสียกันซะพี่สิเราเลยติเลยတိုင်းမဲ့ဒီတစ်ခါကသူဝီလည်းပြောသွားတယ်လို့ပေါ့လေပို့ပုံကြီးလည်းကျွန်တော်ကသိပြီးမပို့နိုင်ဘူးအဲပို့ရပို့လို့ရတဲ့ကြီးကလည်းပြန်ဝင်မလာဘူးပေါ့တော့အဲ့ဒီကကြတော့နောက်တစ်ခုကတော့ဒါကအတွင်းနဲ့လူကတော့ဒေါ်လာ6000လောက်တော့ပေါ့တစ်ချိန်လုံးပဲအတွင်းကလည်းထောက်ပြီးလုပ်ငန်းလို့ရှိရင်နောက်ကျွန်တော်ကအခုဆိုရင်အဲအစအစားတဲ့300လာပြီအစားတဲ့300လာတော့အဲ shopping mall တွေသွားကြည့်လိုက်လို့ရှိရင်ဟိုနိုင်ငံပေါင်းစုံကစားရတွေရောက်နေပေါ့လေအဲ့ကကြတော့ဒီတွင်းတာကထောက်လုံးကြီးအတွက်ပေါ်စက်ကြီးစီရောတော့အားလုံးဝင်လာ။အဲ့လေဒီအများမျိုးနင်းထားကြတဲ့ဥပဒေဒီတော့စက်ကြီးပြောတဲ့ထဲမှာလည်းပါတာလို့။နိုင်ငံရဲ့အရင်နည်းနည်းမျိုးကအခုထိကတော့ဒီနေ့တည်းမှာပြီးနေတော့ဒီနေ့တော့အရင်တော့လက်ကျန်တော့မှဆိုတော့အခုအဆုံးထိကတော့အခုမရှိနိုင်သေးဘူး။အဲ့တော့အခုလည်းတော့တောက်ကြနေရပဲ CYP စုံမှုရုပ်လိုက်တယ်ဆိုတော့ခေါလုံးကပြောထားတဲ့အားလျာတော့အကောင့်တွေဖောလိုက်ပေါ့လေဒါပေမဲ့ချက်ချင်းနိုင်ငံကတော့ဒီနည်းမျိုးနဲ့လည်းသူတွေဆိုတာနိုင်ငံခြားကူကြီးတွေကအဲချက်ချင်းရောက်လာမှာမဟုတ်ဘူးဟုတ်ကဲ့ပါအချင်းပြီးလို့လုပ်မယ်ထမိုင်
းဟုတ်ကဲ့ပါအဲနောက်ဆုံးကျွန်မအနေနဲ့ဟိုနီကုန်းချုပ်ကလေးပေါ့နော်ကျွန်မတို့တောတာရှင်တရက်ကရေးထားတဲ့ကိုဇော်မင်းနိုင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဦးစားပေးအစီအစဉ်တွေကိုအစိုးရကပြည်သူများပြည်သူတွေကိုမူပေါင်းတွေချပြပြီးတော့ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့နိုင်ငံချစ်စိတ်နဲ့စုပေါင်းအားဖြင့်အကောင့်ထဲပို့ဆောင်ရွက်တင်ပါတယ်တဲ့အစိုးရလိုအပ်တာတွေကိုတတ်နိုင်သလောက်ပံ့ပိုးတင်တဲ့အကြောင်းစီးလုံးညီညာအောင်ချောင်းဖျားဆိုပြီးရေးထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာခင်မောင်ညိုဘောဂဗီရာရဲ့ UMFCC ရဲ့ကုန်သိမ်းများအတင်းကအတွင်းတွဲဘက်အတွင်းရမှုဦးရည်လည်းနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့စီးပွားရေးအကြံပေးကော်မတီကိုဝင်ဦးခင်မင်းခင်ကိုကျေးဇူးတင်ပါတယ်။မင်းမြတ်တဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။